မြန်မာနိုင်ငံမှာတမရဦးသိန်းစိန်ကရခိုင်ပြည်နယ်ပြည်ဖက်ကအရေးအတွက်အဖွဲ့ဝင်29ဦးပါစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းတာဝန်ပေးအပ်လိုက်တဲ့အတွက်ကုလသမဂ္ဂတွေးမှုချုပ်ဘန်ကီမွန်းကကြိုဆိုလိုက်ပါတယ်။အဲဒီကော်မရှင်မှာမြန်မာနိုင်ငံရေးနယ်ပယ်ကနိုင်ငံရေးသမားတွေလူမှုရေးနယ်ပယ်အသီးသီးကတက်သည့်ပညာရှင်တွေပရဟိတစေတနာဝန်ထမ်းအကျိုးဆောင်တွေ88ကျောင်းသားခေါင်းဆောင်တွေစတဲ့တက်ကြွလှုပ်ရှားသူတွေပါဝင်ကြပါတယ်။ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာတဟဇာတမြတ်တာစွာတင်ငိနေထိုင်ကြရေးအတွက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းရဲ့အခြေအနေအပါအဝင်အကြမ်းဖက်ရုံးရင်းစခတ်မှုတွေဖြစ်ပွားခဲ့ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆပါကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့တောက်ကြံနေကကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုကော်မရှင်မျိုးဖွဲ့စည်းနိုင်တာဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးအတွက်သိပ်ပြီးအရေးကြီးတယ်လို့လည်းဒီကြေညာချက်ကဆိုပါတယ်ကုလသမဂ္ဂအနေနဲ့မြန်မာပြည်ပြင်ပြောင်းလဲရေးအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့စိန်ခေါ်နေတဲ့ပြဿနာတွေဖြေရှင်းရေးမှာကုလသမဂ္ဂရဲ့အပြုသဘောနဲ့အထောက်အကူပေးဖို့အဆင့်တင်ရည်တည်နေပါကြောင်းလဲအတွေ့အမှုချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။